ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအတွက်ပြည်ထောင်စုကြံခံရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့တမရော်သားကိုယ်စားလှယ်အစုအဖွဲ့ကကိုယ်စားလှယ်စီရင်ပေးပို့ခဲ့တယ်လို့ပြည်ထောင်စုလွှတ်တော်နိုင်ငံကကလည်းနောက်ဆက်တွဲအမိန့်ကြော်ညာစာထုတ်ပြန်ပြီးကော်မတီအဖွဲ့ဝင်အဖြစ်တာဝန်ပေးအပ်လိုက်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးမှနိုင်ငံတော်နဲ့တိုင်းရင်းသားပြည်သူလူထုရဲ့အကျိုးစီးပွားကိုမထိခိုက်ရင်အမှန်တကယ်ပြင်ဆင်သင့်တယ်ဆိုရင်တက်မတော်ကထောက်ခံမှုရှိကြောင်းပြောပါရယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါရယ်ရှင
်ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းတာကိုစတင်အစိုးပြုချိန်ကလေးကကန့်ကွက်ခဲ့ကြတဲ့လွှတ်တော်တွင်ကတက်မတော်သားကိုယ်စားလှယ်အစုအဖွဲ့နဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာဒီကနေ့မှာတော့ကော်မတီမှာပူးပေါင်းပါဝင်ဖို့အညီအစင်းတွေပေးခဲ့ကြတာပါပူးပေါင်းကော်မတီရဲ့ပထမအကြိမ်အစည်းအဝေးကိုဗိုလ်တူနေ့ကကျင်းပခဲ့ပြီးတဲ့နောက်အခုလိုအညီအစင်းပေးခဲ့တာဖြစ်ပြီးပြည်ထောင်စုလွှတ်တော်နိုင်ရကကလည်းကော်မတီအဖွဲ့ဝင်ဖြစ်တာဝန်ပေးအပ်ကြောင်းအမိန့်ကြော်ညာစာကိုဒီကနေ့ပဲထုတ်ပြန်ပေးလိုက်တာပါအမိန့်ကြော်ညာစာမှာပြည်ခိုင်ဖြိုးပါတီက2ဦးနဲ့တမရော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့က10ဦးပါဝင်တာဖြစ်ပြီးအခုဆိုရင်ပြည်တော်စုလွှတ်တော်မှာပါဝင်1ယောက်နေတဲ့ပါတီ14ပါတီနဲ့တမရော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့အလုံးပါဝင်လာပြီလဲဖြစ်ပါတယ်တမရော်ကပူပေါင်းကော်မတီမှာပါဝင်လာတာနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောပါတယ
်ဘာလို့အမြင်စင်းပေးလဲဆိုတော့ကျွန်တော်တို့ကဒီကော်မတီဖွဲ့တော်တော့ဥရင်းနဲ့မညီဘူးဆိုကျွန်တော်တို့ကောက်ခွက်ခဲ့ပါတယ်ကျွန်တော်တို့ရဲ့ခံကြက်ကတော့ဒီကော်မတီတွေဥရည်နဲ့မညီဘူး။ဒါမှမဟုတ်လဲပြည်ထောင်စုတော်ကအတူတူဆုံးဖြတ်ခဲ့ပြီးဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ပြည်ထောင်စုလွတ်တော်ကိုယ်စားလှယ်တွေဖြစ်တာနဲ့အညီပေါ့။လွတ်တော်ဆိုင်ရာသူရဲ့ဥပဒေတွေလွတ်ထွန်းလုံးလည်ကြကျွန်တော်လိုက်ပါဆောင်ရှင်းဖြစ်ပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဒီကော်မတီမှာတမတော်ကိုယ်စားလှယ်ပါဝင်ပြီးတော့မှတက်ရောက်သွားမှာဖြစ်ပါတယ်။အမြင်စင်ပေးထားတဲ့တမတော်သားကိုယ်စားလှယ်ရှိဦးနေတယ်လေ။တကယ်ကိုပြောဆိုဆွေးနွေးနိုင်တဲ့တမတော်လေးပေးထားပါတယ်။
တမရော်သားလွတ်တော်ကိုယ်စားလှယ်ရှိဦးမှာဗိုလ်ချုပ်တဦးဒုဗိုလ်မှူးကြီး၄ဦးနဲ့ဗိုလ်မှူး၃ဦးပါဝင်တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာအမှန်တကယ်ပြင်ဆင်ဖို့လိုအပ်တာတွေရှိရင်တမရော်အနေနဲ့ထောက်ခံသွားမှာဖြစ်ကြောင်းလည်းဗိုလ်မှူးချုပ်မောင်မောင်ကဆက်ပြောပါတယ
်။နိုင်ငံတော်နဲ့တိုင်းရင်းသားပြည်သူလူထုရဲ့အကျိုးစီးပွားကိုထိခိုက်လာနိုင်တဲ့ဖွဲ့စည်းပုံပြင်ဆင်ချက်တွေဆွေးနွေးလာရဆုံးတော့ကျွန်တော်တို့ကကန့်ကွက်သွားမှာဖြစ်ပါတယ်။အဲ့လိုနိုင်ငံတော်နဲ့တိုင်းရင်းသားပြည်သူလူထုရဲ့အကျိုးစီးပွားကိုလည်းမထိခိုက်ဘူး။ဟောတကယ်လဲပြင်းထန်တယ်လို့အားလုံးနဲ့ကျွန်တော်တို့လက်ခံလဲဆိုရင်ကျွန်တော်တို့ကတမန်တော်ကိုယ်စားလှယ်ကထောက်ခံသွားမှာဖြစ်ပါတယ
်။လက်ရှိလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်နေတဲ့အခြေအနေပေါ်မှာတော့တရားလွှတ်တော်ရှေ့နေဦးကြီးမြင့်ကအခုလိုတုံ့တက်ပါတယ
်။အဲသူတို့တမန်တော်ကဖွင့်ပြတဲ့လောက်ပဲပြင်ခွင့်ရမှာဘယ်လိုမှလုပ်လို့မရဘူး။အခုလိုဆိုကြည့်ရင်ဟိုက4-3-6ကကာကြီးကပုံမှန်စီ94ခုကအဲ့ဒါပဲဆန္ဒခံပွဲလုပ်ရမှာလေ။အဲကောခါဝိကြတော့လည်းပဲဟိုသုံးဖို့နှစ်ပုံကြော်ရမှာလေ90ရာခိုင်နှုန်းကြော်ရမှာလေအဲ့တော့မလို့တမရောကခုပြုသလောက်ပဲပြင်လို့ရမှာပါစိတ်ကိုရေးမနေကြပါနဲ့တိုင်းပြည်ကိုကျွန်တော်ပြောချင်တယ်ဗျာနော
်55ဦးပါဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဟာဒီနှစ်ဇူလိုင်လ28ရက်နေ့မတိုင်ခင်မှာပြည်တော်စုလွှတ်တော်ကိုအစည်းအဝေးခန်းစာတင်ပြရမှာဖြစ်ပြီးတနင်္လာအင်္ဂါနဲ့ကြာသာပတိနေ့တွေမှာနေကင်းတနာရီမှာပုံမှန်အစည်းအဝေးကျင်းပမှာဖြစ်တယ်လို့လွှတ်တော်အစည်းအဝေးမစတင်မီနဲ့ပြီးဆုံးချိန်တွေမှာရက်တချို့တက်မှတ်ပြီးဆွေးနွေးသွားဖို့လည်းပြင်ဆင်ထားပါတယ်